လက်ကျုံးလူတမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကော့စမွေခရိုင်တရားရုံးကမြန်မာနိုင်ငံသားကိုဇော်လင်ကိုလူတမှုအတွက်ထောင်ဒဏ်တသက်တကြုံမဒိမှုအတွက်ထောင်ဒဏ်120ချမှတ်ခဲ့သလိုကိုဝင်းစော်ထွန်းကိုလူတမှုအတွက်ထောင်ဒဏ်တသက်တကြုံမဒိမှုအတွက်ထောင်ဒဏ်120ခိုးမှုအတွက်ထောင်ဒဏ်3လနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်မှုအတွက်ထောင်ဒဏ်6လချမှတ်ခဲ့တာဖြစ်ပြီးအဲ့ဒီပြစ်ဒဏ်အလုံးအတွက်2ဦးစလုံးကိုအမြင့်ဆုံးပြစ်ဒဏ်ဖြစ်တဲ့တေဒဏ်ချခံဖို့အမိန့်ချလိုက်တာဖြစ်ပါတယ်အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတွေကထိုင်းနိုင်ငံဘန်ကောက်ရုံးမှရှိတဲ့အယူခံရုံးမှအယူခံဝင်မယ်လို့သိရပါတယ်။ဥပဒေအရရပ်ပေါင်း30အတွင်းအယူခံတင်ခွင့်ရှိတာဖြစ်ပြီးအယူခံဝင်ဖို့အတွက်လိုအပ်တဲ့တပ်သေးအထောက်အထားတွေကိုရပ်ပေါင်း30အတွင်းရှာဖွေရမှာဖြစ်ပါတယ်။လွတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကတော့အမှုမှာထောက်ပြစရာဖြစ်နေတဲ့အရေးကြီးတဲ့အချက်၃ချက်ကိုအခုလိုထောက်ပြထားပါတယ
်။တိချက်ကတော့ DNA ပြဿနာ DNA နဲ့ပတ်သက်ပြီးကျွန်းကျင်သူဆရာဝန်ကြီးကိုယ်တိုင်ကလည်းဒီအနေမသိဘူးလို့ပြောတာလေ။နော်ဒါထိုင်းတရားရုံးကထည့်စင်လာမယ့်အချက်ပေါ့။အဲနောက်တစ်ခုကဝန်ခံချက်ပဲခေါ်ခေါ်ဖြောက်ချက်ပဲခေါ်ခေါ်ပေါ့။မြန်မာနိုင်ငံသားရခိုင်လူငယ်တို့ပေါ့။သူတို့ပြရတယ်ဆိုရင်ဝန်ခံချက်ကဖမ်းဆီးချုပ်နှောင်လာတဲ့အချိန်မှာကိုယ်ရောစိတ်ရောညှဉ်းပန်းခံရတဲ့အချိန်၊ရှင်းနေရှိရမပါတဲ့အချိန်မှာသူတို့စစ်စစ်မိမှန်းလာဖြစ်တဲ့တွေ့ဥပဒေနဲ့ပဲကြည့်ကြည့်နိုင်ငံတကာဥပဒေနဲ့ပဲကြည့်ကြည့်သူတို့ဝန်ခံချက်မျိုးကဥပဒေနဲ့မညီညွတ်ဘူးဒါကိုချိန်ခံပြီးတော့ပြည်ထောင်ပေးလိုက်တာလေမင်းတို့ထုတ်အောင်အဲတတိယအချက်ကတည်ထောင်ပေးတဲ့အမှုမှာမျက်မြင်သက်သေဆိုတာလိုအပ်တယ်မျက်မြင်မရှိဘဲနဲ့တည်ထောင်ပေးမဲ့စားအခြားသက်သက်တချို့တို့ထောင်ဆယ်နဲ့တို့ပေးတယ်ဆိုရင်ဒါတဘောကြပါလိမ့်မယ်
အဲ့ဒီအမှုကိုအမိန့်ချမှတ်လိုက်တဲ့ဒီဇင်ဘာ24ရက်နေ့ကနေဒီနေ့အထိထိုင်းနိုင်ငံတရားစီရင်ရေးကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပနေပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလည်းတနိုင်ငံလုံးအတိုင်းအတာပြည်သူတွေကတောင်းဆိုနေတာနဲ့အစိုးရရဲ့ဆောင်ရွက်မှုတွေကိုအခုလိုသုံးသပ်ထားပါတယ်
။အခုမြန်မာနိုင်ငံအဝန်းမှာရှိတဲ့ပြည်သူပြည်သားတွေရပါတော့နော်ကိုယ့်ရဲ့နိုင်ငံသားတယောက်အနေနဲ့မမမမရက်ပြီးတော့သူတို့တွေတို့မြောက်ဖို့အတွက်လှုပ်ပေးနေကြတာကိုအန်ဒီအနေနဲ့လည်းတော်တော်လေးကိုဂုဏ်ယူပါတယ်ကြိုတဲ့ကြိုဆိုပါတယ်အစိုးရဘက်ကရောနောက်တစ်ခါဒီနိုင်ငံခြားရေးဝန်ကြီးဒုဝန်ကြီးကိုတိုင်လေးဒါကိုအယူခံအမြန်ဆုံးဝင်မယ်ဆိုပြီးတော့လည်းပြောကြားနေပါတယ်တကယ့်ကိုဒါဟာနိုင်ငံတော်အစိုးရမှာတာဝန်ရှိပါတယ်ပေါ့နော်ကိုပြည်သူတယောက်ပေါ့နော်မတရားခံနေရတာကိုအဓိကတာဝန်ရှိတာကတော့အစိုးရပါပဲ
ဒါအပြင်ရခိုင်အမျိုးသားပါတီနဲ့ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကလည်းထိုင်းပြည်မင်းမြတ်နဲ့ထိုင်းနိုင်ငံဝန်ကြီးချုပ်တို့ထံဒီနေ့စာရေးသားမြစ်တာရက်ခံထားတယ်လို့သိရပါဗျ။မြန်မာနှစ်ဦးကိုတင်ထန်ချမှတ်လိုက်တာနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပရှင်ကအခုလိုသုံးသပ်ပါဗျ
။ဒီကလေးတွေဟာတဲ့တည်မခိုင်နှွေးနဲ့ပြည်မှုထင်ရှားစီရင်ခံရတယ်လို့မြင်ရတာပေါ့လေ။တကဘာလုံးကလည်းအဲ့လိုပဲမိမောင်းထိုးပြနေရတယ်အမေဘူလာယုံကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကတော့သူ့ဟာသူအတီးဖြစ်နေတာပဲဒီထိုင်းဝန်ကြီးချုပ်ကပြောတဲ့စကားမှာပထမတော့ခတ်တင်တင်ခတ်မှတ်မှာပြောတယ်သူကနိုင်ငံရေးပယောကရေနိုင်ငံရေးအတိုင်းဝန်တစ်ခုအောက်ပြပါညာဆိုတော့ဗမာပြည်ကိုယဉ်ညွန့်တာလည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့ယူတရားနိုင်ငံကိုယဉ်ညွန့်တာလည်းဖြစ်ကောင်းဖြစ်နိုင်ဘာဆိုယူတရားနိုင်ငံမှာလည်းနိုင်ငံရေးအားစုတွေကသူ့ကိုမကြိုက်တာတွေရှိရဘူးဘာပဲဖြစ်ဖြစ်ဒီခလေးနှစ်ယောက်ကတော့မတရားသဖြင့်ဒီဒါစီရင်ခံရတယ်လို့အင်္ဂလိပ်လည်းအဲ့လိုပဲနားလည်တယ
်။ဒါအပြင်ထိုင်းနိုင်ငံတပ်မတော်ကဘိုးချုပ်ကြီးဟောင်းချပလစ်ရောင်ချယူနဲ့ဆက်သွယ်ပြီးကုညီဆောင်ရွက်ပေးနေတဲ့ပြည်သူ့လွှတ်တော်ဥပဒေကြံကော်မတီအတွင်ရမှုဦးစောလှထွန်းကလက်တလုံးဆောင်ရွက်ပြီးစမှုအခြေအနေတွေကိုခုလိုပြောပါတယ
်။ယူရီးယားအခြေအနေနဲ့ပတ်သက်လို့ဘိုးချုပ်ကြီးချပလစ်ရောင်ချယူရဲ့ဒီသားတစ်ပည့်ကိုအောင်ကျော်စုကပြည်မနေ့ကပဲလာတော့ပါပဲ။ခီးစဉ်ကိစ္စလည်းနှိမ့်နိုင်နေပြီပေါ့နော်။ဒါပေမဲ့သူကနေပြီးတော့မှဒီလေကျုံကိစ္စကိုတရားဝင်သူအနေနဲ့တော့ဘာမှထုတ်ပြန်နိုင်ခြင်းမရှိပေမဲ့သူလုံးလို့ရသလောက်ကြိုတင်ညှိနှိုင်းမှုဆောင်ရွက်မှုတွေလုပ်နေပါပြီဆိုတဲ့ဟာကိုပြောပါတယ်ပြောပြီးတော့အဲ့ဒီကိစ္စတွေပြီးတဲ့အခါမှာမှဆောင်ရွက်နိုင်သမျှကိုသူအနေနဲ့ဆောင်ရွက်ပြီးတော့မှဒီဘက်ကိုပြန်လာပြီးတော့တွေ့ခွင့်ရတဲ့သူတွေနဲ့တွေ့ပါမယ်ပေါ့နော်ဘိုးယိုကြီးအနေနဲ့ကတော့လက်တလောဒီဘက်ကိုခံမှန်းထားတာပေါ့ဒီဘက်ထဲရောက်မှလုံမှန်းထားတယ်သို့တော့မရောက်ရှိသေးပါဘူးသို့တော့လေသူ့ရဲ့ဆောင်ရွက်ချက်နဲ့ကတော့ဒီလေကျုံးမှာဆွဆွဲခံရနေပြီးတော့ဒေတန်ချမှတ်ခံရမဲ့မြန်မာနိုင်ငံသားနှစ်ယောက်ကိစ္စကတော့ပတ်မိုးကူညီမှုရနေပြီဆိုတာလေးတော့ပဲပြောချင်ပါတယ်ဟုတ
်ပြီးခဲ့တဲ့စက်တင်ဘာလကဗီတိန်နိုင်ငံသားနှစ်ဦးသက်ခံရမှုနဲ့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုလူတက်မှုမဒိမ့်မှုခိုးမှုတရားမဝင်နေထိုင်မှုစတဲ့အမှုခုနှစ်မှုနဲ့ထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်